တောင်ကိုရီးယားယဉ်ကျေးမှုဝန်ကြီးဌာနနဲ့ပြည်သူဆိုင်ရာယဉ်ကျေးမှုပလဲရေးကိုရီးယားဖောင်ဒေးရှင်းတို့ပူးပေါင်းပြီးကိုရီးယား TV ဇာကားတွေမြန်မာပြည်ကိုအခမဲ့ပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။အစပိုင်းမှာနိုင်ငံပိုင် MRTV ကနေကိုရီးယားအချစ်ဇာကားပြသဖို့စီစဉ်ပါတယ်။မြန်မာပြည်သက်ကိုဖီပြောတဲ့ရွေချက်နဲ့အချစ်ဇာကားကိုအခမဲ့ဖြန့်ဝေတာတော့မဟုတ်ပါဘူး။ကိုရီးယား TV ဇာကားကိုကြည့်ပါများလာရင်တောင်ကိုရီးယားနိုင်ငံပေါ်မှာအကောင့်မြင်သူတွေတိုးပွားလာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ကိုရီးယား TV ဇာကားတွေကိုအခမဲ့ဖြန့်ဝေနေတာဖြစ်ပါတယ်။တောင်ကိုရီးယားအပေါ်အမြင်ကောင်းလေးလေးတောင်ကိုရီးယားကွန်ပျူစီကိုလည်းသဘောကျလေးလေးဖြစ်လာအောင်ဖန်တီးတဲ့ဝါရဖြန့်ချက်တစ်ခုဖြစ်ပါတယ်။တရုတ်ပြည်မှာတောင်ကိုရီးယားဇာကားကောင်းမှုကြောင့်ကိုရီးယားအလှကုန်တဲ့အစားအသောက်တွေအလွန်ရောင်းကောင်းသွားတဲ့သာရကတွေရှိပါတယ်။အခြားကွန်ပျူစီကိုလူကြိုက်နေပေမဲ့အလားကိုအယောင်းတွက်နေတာဟာကိုရီးယားရည်ကျေးမှုကိုနှစ်သိမ့်သူတွေများနေတာကိုပြသရာရောက်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်မြန်မာပြည်မှာ TV ဇလန်60ရာခိုင်နှုန်းဟာကိုရီးယားဇာကားဖြစ်ပါတယ
်ကိုရီးယားဇာကားခေတ်စားတဲ့မြန်မာပြည်မှာတောင်ကိုရီးယားကိုသွားပြီးအလုပ်လုပ်ချင်သူတောင်းတဲ့ကြီးရှိနေပါတယ်ဒီနှစ်ထဲမှာမြန်မာလူသား4000ကျော်သာတောင်ကိုရီးယားကခေါ်ယူဖို့အစီအစဉ်ရှိပေမဲ့သွားကျင်သူက3000ကျော်ရှိပါတယ်။ကိုရီးယားဘာသာစကားနဲ့ကျွမ်းကျင်မှုစစ်ဆေးပွဲကိုအောင်မြင်မှသာရွေးချယ်ခံရနိုင်တာကြောင့်ဆမ်မွန်ဝဲအောင်ဖို့ယင်းနီးမြှုပ်နှံရတဲ့ပမာဏကလည်းအလွန်ကြီးမားပါတယ်။ကိုရီးယားဆမ်မွန်ဝဲအောင်ဖို့အတွက်ပြင်ဆင်ရတဲ့ဈေးကကျပ်သိန်း30လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့တောင်ကိုရီးယားရောက်တဲ့အခါလစဉ်ကျပ်10သိန်းကျော် 15 သိန်းလောက်ရနိုင်တာမို့ယင်းနီးရကျိုးနတ်နေတယ်လို့ဖြစ်နေပါတယ်။ကိုရီးယားထုတ်ကုန်လုပ်ငန်းစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာမြန်မာအလို့သမားတွေကိုတုံးကြပါတယ
်မြန်မာပြည်မှာအများဆုံးယင်းနီးမြုံနံနဲ့ထိတ်တန်းစင်နိုင်ငံတွေမှာတောင်ကိုရီးယားလည်းပါဝင်ပါတယ်လော်တေနဲ့ဒေဝူတို့ကုမ္ပဏီကြီးတွေကစပြီးလက်လီဆိုင်စားတောက်ဆိုင်တွေအထူးဖွင့်ထားတာမို့ကိုရီးယားကုမ္ပဏီတွေကိုနေရာတိုင်းမှာတွေ့နိုင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဟန်တာဝရီလေးစိတ်ကန်ထရိတ်ကိုတော့တောင်ကိုရီးယားမရပဲစင်ကာပူကရသွားပါတယ်ရန်ကုန်ဒလဒလစီမံကိန်းကိုအမေရိကန်ဒေါ်လာတန်140နဲ့အကောင့်ထည့်ဖို့တောင်ကိုရီးယားကတာဝန်ယူထားပါတယ်တမနီကျိုးဆိုင်လေးလံသွားသလားတိဆောက်မဲ့နေရာကပေးပေးရသူတွေကိုလွန်ခဲ့တဲ့နှစ်ကစပြီးရောကြီးပေးပြီးဖြစ်ပါတယ်ကိုရီးယားချင်းငွေကိုအတိုးတက်တာစွာနဲ့ရယူပြီးတိဆောက်မှာဖြစ်လို့အနှစ်40အတွင်းကြီးအောင်ပြန်ဆက်ရမယ့်အစီအစဉ်ဖြစ်ပါတယ်
နေပြည်တော်ကောင်စီရေစင်းတက္ကသိုလ်နယ်မြေမှာတောင်ကိုရီးယားမြန်မာစစ်မှုလေယာဉ်တင်နှန်းကြောင်းလွန်ခဲ့တဲ့မတ်လကဖွင့်လှစ်ကြောင်းသိရပါတယ်မြန်မာစစ်မှုလေယာဉ်အသွင်ကူးပြောင်းမှုကိုတောင်ကိုရီးယားကကူညီပေးတဲ့အနေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်လေယာဉ်သုံးဆက်ပစ္စည်းကိရိယာမောင်းနှင်မှုနဲ့ထိမ့်သိမ့်ပြုပြင်မှုကျွမ်းကျင်အောင်တင်နှန်းတစ်ကြိမ်မှာလူ40လေးကျင့်တင်ကြားပေးဖို့ရည်ရွယ်ပါတယ်တောင်လူသမားတွေမှာလေယာသုံးစက်ကရိယာတွေရှိနေပေမဲ့ပြင်ဆင်ထိမ့်သိမ့်တဲ့ဘက်ကအားနည်းတဲ့အတွက်အခုလိုတင်နှန်းဖွင့်ရတာပါအမေရိကန်ဒေါ်လာ6သန်းတောင်ကိုရီးယားဘက်ကယင်းနေပြီးမြန်မာစစ်မှုလေယာအသွင်ကူးပြောင်းရေးကိုတဒတ်တအားပါဝင်ကူညီဖို့သဘောဖြစ်ပါတယ
်မြန်မာယင်းနာနဲ့တဘာဝဓာတ်ငွေကိုတောင်ကိုရီးယားကစိတ်အဝင်စားဆုံးဖြစ်ပါတယ်လုခနဲ့တဲ့အလုသမာဓုရှိနေတာဟာလေတောင်ကိုရီးယားအရင်အနည်းကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်ဒါပေမဲ့ဖွံ့ဖြိုးရေးအကူအညီပေးတဲ့နေရာမှာတောင်ကိုရီးယားဟာအခြားအာရှနိုင်ငံတွေနဲ့အများကြီးနည်းနေပါတယ်။ဥပမာ2001ကနေ2013အထိ73နှစ်အတွင်းမှာမြန်မာကိုတောင်ကိုရီးယားပေးတဲ့ဖွံ့ဖြိုးရေးအကူအညီဟာအမေရိကန်ဒေါ်လာတန်း90သာရှိပါတယ်။အခုမှအနောက်တိုင်းအကူအညီတွေများလာလို့အတတ်ပညာပိုင်းမှာတောင်ကိုရီးယားကဝန်ကူနေပုံရပါတယ်။မြန်မာတောင်ကိုရီးယားတန်တမာဆက်ဆံရေးအနည်း40မြောက်အထိမ်းအမှတ်ဖြစ်နိုင်ငံကပကြီးပညာရှင်20ရက်လက်ရာတွေကိုလွန်ခဲ့တဲ့ဇူလိုင်လကရန်ကုန်မှာပြသပါတယ်။အမှုပညာမှာလည်းသူတို့ပြပွဲတွေလုပ်နေတာဟာ3နှစ်လောက်ရှိနေပါပြီ။စီးပွားရေးတွေမကဘဲယဉ်ကျေးမှုအမှုပညာဘက်မှာပါတောင်ကိုရီးယားဘက်ကပါဝင်လာတာထင်ရှားပါတယ်။ဒါပေမဲ့တရုတ်နဲ့ဂျပန်ကိုပြန်ဆိုင်နိုင်လောက်အောင်အင်အားမရှိသေးပါဘူး။အခြေအနေကြည့်ရတာကတော့မြန်မာတောင်ကိုရီးယားဆက်ဆံရေးဟာအရှိန်အဟုန်နဲ့တိုးပွားလာဖို့တောင်ရှိပါတယ်ခင်ဗျာ။